အာဖရိကနိုင်ငံကအသားအရောင်ခွဲခြားအုပ်ချုပ်မှုစနစ်ကိုဥဆောင်တိုက်ပွဲဝင်ခဲ့သူတူဖြစ်တဲ့ဖုန်တော်ကြီးဒက်စမွန်တူတူဟာသူ့အသက်89နှစ်မြောက်နေ့ဖြစ်တဲ့ဒီကနေ့ကြာသပတေးနေ့မှာသူ့လုပ်ငန်းတွေကနေအနားယူသွားပြီးဖြစ်ပါတယ်။သူ့အနေနဲ့ခီးသွားတာနေနဲ့ညီလာခံတက်တာတွေရှော့ချပြီးမိသားစုကိုအချင်းပိုပေးလို့တဲ့အကြောင်းပြခဲ့တဲ့ဇူလိုင်လမှာနိုဘယ်ညီညာရေးဆုရှင်ဖုန်တော်ကြီးတူတူကပြောထားခဲ့ပူပါတယ်။အင်္ဂလိပ်ကဖုန်တော်ကြီးတူတူသူဖွဲ့ထားတဲ့ညီညာရေးအဖွဲ့အပါအဝင်ဝိုင်းရင်နိုင်ငံရေးကောင်ဆောင်ကြီးများအဖွဲ့တို့ကလုပ်ငန်းတွေကိုတော့ဆက်လက်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ဒါပေမဲ့သူ့အနေနဲ့တက္ကသိုလ်မှာတာဝန်ထမ်းဆောင်နေတဲ့ယာဒုနဲ့အင်တာဗျူးလုပ်တာတွေကိုတော့ရပ်တန့်တော့မယ်လို့ဆိုပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းဖုန်တော်ကြီးတူတူရဲ့လှုပ်ဆောင်နိုင်ခဲ့တာတွေကိုကြေညာချက်ထုတ်ပြန်ပြီးချီးကျူးပြောကြားခဲ့ပါတယ်။ဖုန်တော်ကြီးတူတူဟာစိတ်ဓာတ်ရည်ရယအာမနီလိုခိုင်မာသူတူဖြစ်ပြီးတရားမျှတရေးအတွက်ဥဆောင်ရင်ဆိုင်ခဲ့သူဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ဖုန်တော်ကြီးတူတူအနေနဲ့တောင်အာဖရိကနိုင်ငံအသားအရောင်ခွဲခြားအုပ်ချုပ်ရေးဘဝကလွတ်မြောက်အောင်နဲ့တောင်အာဖရိကနိုင်ငံတော်အသစ်မှာအမျိုးသားပြန်လည်တင်းမြတ်ရေးနဲ့အမျိုးသားညီညွတ်ရေးရေးကိစ္စတွေပေါ်ပေါက်လာအောင်ဥဆောင်ကြိုးပမ်းခဲ့သူတူဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။